ူတွေးသူမြင်စီစဉ်ကကြိုဆိုပါရယ်ခင်ဗျာအသက်30ကျော်အရွယ်လွတ်တော်အမတ်ဒေါ်နန်းဝန်နူဟာဥပဒေရေးရာကျွမ်းကျင်သူဖြစ်တဲ့အလျောက်ပြည်သူ့လွတ်တော်မှာရှိတဲ့ဥပဒေချမ်းကော်မတီတရားစီရင်ရေးနဲ့ဥပဒေရေးဆိုင်ရာကော်မတီဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆောင်ကြည့်ကော်မရှင်ပြည်ထောင်စုလွတ်တော်ဥပဒေချမ်းပူးပေါင်းကော်မတီစတဲ့လွတ်တော်မှာဥပဒေနဲ့ဆိုင်တဲ့အရေးပါတဲ့၄နေရာလောက်မှာတက်တက်ကြွကြွပါဝင်ဆောင်ရွက်နေသူဖြစ်ပါတယ်။ငယ်စဉ်ကနိုင်ငံရေးသမားဖြစ်ဖို့ထက်ဥပဒေကျွမ်းကျင်တဲ့ရှင်းနေတူဖြစ်ဖို့ရည်မှန်းချက်ရှိခဲ့တယ်လို့ဒေါ်နန်းဝန်နူကဒီလိုစပြောပြပါတယ
်။ကျမနိုင်ငံရေးမှာစိတ်ဝင်စားတယ်ဆိုတာထက်နိုင်ငံရေးလို့ပြောရရင်ဥပဒေပိုင်းကိုစိတ်ဝင်စားတယ်လို့အရင်ဆုံးပြောရမယ်ထင်တယ်။ကျမငငယ်ကတည်းကဘောနောအတိညာလေးရကစားလို့ကတည်းကရှိနေဖြစ်ချင်တာ။ဥပဒေတွေကိုကျွမ်းကျင်ပိုင်နိုင်တဲ့ရှင်းနေတောင်းတယောက်ဖြစ်ချင်တာ။နောက်ပြီးတော့ကျမစိတ်ထဲမှာမတိစိတ်မှာအမြင့်တွယ်နေတာကျမတို့ဖက်ဒေတာတွေကအတော်လေးကိုစင်းရဲပြန်မှန်းကြတဲ့အနေအထားလေးရှိရဲ။နောက်ပြီးကျမရဲ့ဖခင်ကိုယ်တိုင်ကနိုင်ငံရေးလုပ်နေတဲ့လူတူဖြစ်နေကြတော့စိတ်ကမတိမတာလေးတော့အဖက်ကိုရောက်နေရပေါ့နော်။ဒါပေမဲ့ကျမနိုင်ငံရေးဝင်လို့ဖြစ်လားဆိုတော့မလုပ်ဖြစ်ဘူး။မလို့ဖြစ်ပေမဲ့1998ခုနှစ်မှာကျမကဇေရန်ဆောင်ဝဲဖြီတဲ့အချိန်မှာဖျန်းစာတင်တဲ့ညီချင်းမှုအတင်းကိုကျမစသွားတယ်2000လောက်ပြီးွားလောက်တဲ့အချိန်ကျတော့ဥပဒေပွဲကိုရတော့ကျမကရှင်းနေလို့တယ်ရှင်းနေလို့ရင်းနဲ့လဲမာစတာတက်ခဲ့တယ်အပီပီဆိုင်ရာဥပဒေပေါ့နော်အဲ International Law ကိုတက်ခဲ့တယ်ရှင်းနေလဲလို့တယ်ဥပဒေလဲလို့တယ်
အောင်မြင်တင်ပေါ်တဲ့ရှင်းနေတူအဖြစ်တပ်မွေးဝမ်းကြောင်းပြုနေချိန်မှာပဲလွတ်တော်အမတ်တူဖြစ်လာဖို့ဘဝတကွေ့အတွက်ဆုံးဖြတ်ချက်တခုစွန့်လွတ်စွန့်စားဘလို့ချမှတ်ခဲ့ရတယ်လဲဆိုတာဒေါ်နန်းဝန်လူကဒီလိုဆက်ပြောပြပါတယ
်။များတော့အားဖြင့်ကျမစီကိုလာတဲ့အမှုတွေတွေကအဆက်ဆက်မရှိတဲ့အမှုတွေတွေပုံများတယ်။နောက်ပြီးရင်ပမာစကားတွေမတတ်တဲ့ရှမ်းတို့တခြားကပအိုးတို့ပါလို့အဲ့လိုမျိုးတွေဖြစ်တာတွေပုံများတယ်။အဲ့ဒီအတွက်ကိုသူတို့ကအစမအကူညီလာတောင်းတယ်။ကျမကအစံရတီဖြစ်စေမရတီဖြစ်စေအကူအညီလာတောင်းလို့ရှိရင်ကျမကလှုပ်ကြံပေးတယ်။လှုပ်ကြံပေးရင်းနဲ့အဖြစ်အပျက်ကျမကဒီရှိနေလောကမှာနှမဲဆက်လာတယ်ပေါ့နော်။2009မှာခကြတော့ကျမတို့ဒီကြပ်ပါတီလို့ခေါ်တဲ့ရှန်တိုင်းဒါနက်ဒီမိုကရက်တစ်ပါတီကပုဂ္ဂထဥစောရင်ပိုင်ပေါ့။ပုဂ္ဂထဥစောရင်ပိုင်ရဲ့တမီးနဲ့ကျမနဲ့ကလည်းရှန်စာပြင်းနဲ့ယဉ်ကျေးမှုကိုအတူတူသွေးလုတ်ခဲ့တာဖြစ်တော့ကျမအကြောင်းနဲ့အကုန်ပြီးကြတော့ကျမကိုကိုယ်စလဲအဖြစ်အရွေးခံပေးပါ။အဲအဲ့ဒါပြောတယ်။အဲ့ပြောပြီးမှကျမကစဉ်းစားနေတဲ့အချိန်တုန်းကရှင်းနေမှလည်းကျမကတော်တော်လေးအောင်မြင်နေပြီ။လုပ်ငန်းတိုင်းကလည်းတော်တော်ကောင်းနေပြီဆိုတော့တော်တော်လေးတော့တွေ့ဝေခဲ့တယ်။တော်တော်လေးတွေ့ဝေခဲ့ပြီမှကျမစဉ်းစားရှင်းနေဆက်လုပ်ရင်ကျမအတွက်ကျမတူဦးဒီအတွက်ပဲအကျိုးအမြတ်ရမယ်။အဲ့ဒီမှာပတ်စံနဲ့တော်တော်ရနေတလားဆိုပြန်များက30-30အမျိုးရနေပြီရနေပြီဆိုတော့မှက်လဲမှက်မောနေပြီကမစွန့်လွတ်ချင်သေးဘူးတော်တော်စဉ်းစားကဒီနိုင်ငံရေးလုပ်လို့ရှိရင်တော့တော့ပတ်စံမရနိုင်တော့ဘူးဒါဘယ်လိုမျိုးလုပ်မလဲပေါ့လည်းစဉ်းစားတယ်ဒါပေမဲ့နိုင်ငံရေးလုပ်ချင်အခြေပတ်စံအလောက်မရပါနဲ့ဒီသူအများကိုဒီထက်ပိုပြီးတော့ကူညီနိုင်တယ်ဆိုပြီးတော့ကျမရဲ့ဝါဒနာလဲကူညီခြင်းနဲ့ဝါဒနာဆိုအဲ့အဖြစ်ခကြတော့ကျမကနိုင်ငံရေးလောကအထက်ကိုစပြီးတော့ပြင်လာဖြစ်ချင်းဖြစ်ပါတယ်
ဘဝမှာကိုဖြစ်ချင်တာတွေတစ်ခုပြီးတစ်ခုတမဟုတ်ချင်းဖြစ်မြောက်အောင်မြင်လာတဲ့အခါအားရကျင်းတဲ့စိတ်အားတက်စိတ်တွေဖြစ်တည်မိကြတာဟာလေသဘာဝတစ်ခုဖြစ်ပါလေမိမိဘဝကိုမိမိကျင်းထက်နေကြသူတွေထက်မှဒေါ်နန်းဝန်လူလဲတယောက်ပါဝင်ဖြစ်ပါလေ
သမားကတော့ကျင်းတဲ့သမားရဲ့ရည်ရွယ်ချက်ကအရှိန်ဖြစ်ချင်တယ်ဆိုတဲ့ရည်ရွယ်ချက်ကလည်းဖြစ်လာတယ်နောက်ပြီးရင်သမားကဒီသူအများကိုကူညီချင်တယ်ဆိုတဲ့စိတ်ဆန္ဒကလည်းအခုဖြစ်လာတယ်လို့ပြောမှာနော်အကုန်လုံးအဖြစ်အဝါမကူညီနိုင်ဘူးဆိုရင်တော့မှကျမကထိုက်တင်တလို့ကိုကျမကကူညီနိုင်တယ်ဆိုတဲ့အနေအထားနဲ့ကိုယ့်ဘာကိုလည်းဂျင်းနမှုရှိတယ်ကိုယ့်ဘာကိုလည်းဒီဒီတူတွေကိုကူညီတဲ့နေရာမှာတော့ထိုက်တင်တလို့တော့အောင်မြင်တယ်လို့သူကယုံကြည်ရတဲ့
ပြည်သူတွေရဲ့ဆန္ဒကိုကိုစားပြုအကောင့်ထဲပေါ်ပေးခြင်းနဲ့ပြည်သူလွှတ်တော်အမတ်တူအနေနဲ့ဆောင်ရွက်ကျင်တဲ့အစီအစဉ်တွေလည်းတပုံးတပင်ရှိတဲ့အကြောင်းဒေါ်နန်းဝန်နူရဲ့ပြောပြချက်တချို့ကိုကုလူကြားပါတယ
်ပထမဦးဆုံးကျမစိတ်ကျမမျိုးလင်းချက်ရှိတာငင်းချင်းကြီးကိစ္စပဲပေါ့နော်ဒုတိယကိစ္စကတော့ကျမတို့နေလာရှိတဲ့ဘင်းအစားထိုးမှုကိစ္စပေါ့နော် နောက်ပြီးတတိယကိစ္စအနေနဲ့ကျမတို့ရဲ့ဒီနယ်မှာရှိတဲ့ဒီတူလူထုတွေပေါ့နော် capacity building အတိပညာပိုင်းဆိုင်ရာအတတ်ပညာပိုင်းဆိုင်ရာတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်ဆိုပြီးတော့ကျမအဲ့ဒီရဲ့ချက်ရှိရဲ့အဲ့မှာပထမအဦးဆုံးအနေနဲ့ကျမရဲ့ငင်းချင်းကြီးဆိုတဲ့ဒီရဲ့ချက်ကတော့ကျမတို့ပေါ်မှာပြောဆိုဆွေးနွေးပြီးပါပြီပထမတစ်ချိန်မှာတည်းကအဲ့မှာကျမပြောဆိုဆွေးနွေးတဲ့အနေအထားရတော့ဒီငင်းချင်းကြီးကိုပေါ်ဆောင်တဲ့ကော်မတီတွေဆက်ပေါ်လာတယ်ဒီငင်းချင်းကြီးအတွက်ကိုလည်းလက်တွဲလှုပ်ဆောင်နေတယ်ဆိုတော့လေသူများအတွက်တော့အတိမပြုတ်ဒီဖြစ်စီမပြုတ်ဒီဖြစ်စီကျမအတွက်တော့ကျင့်ရမှုရတာပေါ့နော်အဲဒီဥစ္စာကျမပြောတာတော့အောင်မြင်တင်တော့အောင်မြင်လေဆိုပြီးမှအဲ့ဒီစိတ်စန္ဒတွေလည်းကျမရှိခဲ့တယ်ပါတီဖိုင်မှာပါပဲနဲ့ဒီလူထုဆိုင်ရာအနေနဲ့ဒီကျွန်းပထမကြီးဖောင်ဒေးရှင်းဆိုပြီးတော့ခုလောဆယ်တော့တည်ထောင်ပြီးတော့မပုံတင်ခွင့်တော့တောင်းထားတော့ပေါ့နော်မပုံတင်ခွင့်ကမကြသေးပေမဲ့လေခုလောဆယ်မှာတော့လှုပ်ငန်းတော့လှုပ်တော့လှုပ်နေရပဲကျမတို့ပါတီဆိုင်အနေနဲ့လှုပ်တာမဟုတ်ဘူးဒီလူထုအတွက်ကိုယ်စလေဆိုတဲ့အတီးဖိတ်နဲ့ကိုလှုပ်ပေးနေတာနောက်ပြီးငါတို့ရဲ့ဒေတာတိုင်းပြီးတိုးတက်ရမယ်တော့ဒီကနေနဲ့ရှင်းလာလို့ရှိရင်ဘလို့ဖြစ်ဖြစ်မရှင်းနိုင်ရင်တော့မှတန်းတူလောက်ရှိရမယ်ဆိုတဲ့စိတ်စေတနာနဲ့ကျမတို့ကအမျိုးလုပ်ပေးနေရတဲ့
ပြည်သူလူထုကိုယ်စားလှယ်ဒေါ်နန်းဝန်နုရဲ့ဘဝဖျက်တမ်းမှုအတွေးအမြင်တွေကိုကောက်နှုတ်တင်ပြခဲ့တာပါအခုတစ်ပတ်သူ့တွေးသူ့အမြင်စီစဉ်ကိုလည်းဒီမှာရှင်းနာခွင့်ပြုပါနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ